ရခိုင်မြောက်ပိုင်းကနေရက်မပြန်ပဲကြံနေသေးတဲ့စစ်ပြေးဒုက္ခသည်တွေစခန်းတစ်ချို့မှာတောက်ရီတုံးရီပြက်လက်နေတာကြောင့်အခက်ကြုံနေရတယ်လို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်။ရခိုင်မှာစစ်ပြေးဒုက္ခသည်တွေကိုစစ်ကောင်စီဘက်ကထောက်ပံ့ပေးတာတွေမရှိတော့တယ်လို့ရေလူမဲ့အဖွဲ့တွေမှလည်းလာမဲ့လာမှာရေလုံးကပြတ်သွားမဲ့အခြေအနေရှိနေတယ်လို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးလာတဲ့သတင်းကိုအခြေခံပြီးကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးရသေးတောင်နဲ့ပုံကျွန်းစားတဲ့မြို့နယ်တွေကစစ်ဘေးဒုက္ခသည်စခန်းတွေမှာဒီနေ့အစောပိုင်းကလေးကတောက်သုံးရီရရှိဖို့ခက်ခဲနေပြီးလက်ရှိမှာတော့တောက်သုံးရီလုံးဝပြတ်တောက်မဲ့အနေအထားရှိတယ်လို့ပုံကျွန်းမြို့နယ်အထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူဦးဖြူတအောင်ကပြောပါတယ
်တောက်သုံးရီချက်အရှတာကကျွန်တော်တို့ဒီ2023နလာပိုင်းကစပြီးတောက်သုံးရီရှာနေတာလေဟောမာတနေ့တော့ဘူတာမတော့ခဲရတယ်ဆရာအတော့အပြင်နိုင်ခွေးတော့တော့ရတယ်ဆရာတုံးကြီးကတော့ဒီချောင်းကြီးပဲကျွန်တော်တုံးတယ်ရတယ်ဆရာရှင်းနေရပါဆရာရှင်းနေနေအရှင်ပြေလို့လည်းမရတော့ဘူးဆရာရေအရှင်ပြေလေးတုံးနေရတာပဲဟုတ်ကဲ့ဆရာဒီသလားတောင်းတုံးရမလားမသိတော့ဘူးဆရာရေခုနေပါတော့ဒီချင်းလာကြည့်ဆရာရေဒီလာမှာဘယ်လိုလို့ရလို့မမသိတော့ဘူးဆရာကျွန်တော်တို့ဘာမှလုပ်ပလင်းမတိုင်တော့ဘူးအဲ့လိုပဲနေနေတယ်ဟောမှာအဖက်မြလေးယူအပ်သေးပါတော့ခိုက်တယ်တယောက်တည်းအဲ့လိုပဲတုံးနေရတယ်ဆရာ
ကျောက်တော်မြို့နယ်ကလူဦးရေ3000ကျော်နေထိုင်တဲ့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေတောက်သုံးရေအခက်အခဲကြုံတွေ့နေရပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မိုးရွာသီကာလမိုးရွာသွန်းမှုနှေးပါခဲ့တာကြောင့်နွေရာသီမရောက်ခင်ကတည်းကတောက်သုံးရေရှားပါမှုကြုံခဲ့ရတယ်လို့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုတန်းအေးကပြောပါတယ
်အော်ဟုတ်ပါခင်ဗျာဒီကျွန်တော်တို့ညောင်ချောင်းဆွချောင်းစခန်းအပေါ့နော်ဒီဘလာပိုင်းတွေကမှရေရှားနေတာဆိုတော့ဒီလက်ရှိရေတော့ဘလို့ရှိနေတဲ့ရေတွေကလည်းဟိုကနေရာဒီကိုပြောလာတာလည်းဒါလည်းပို့ပြီးခန်းချောက်လာတာပေါ့နော်အခက်ခဲရတော့ဟိုကတလာပိုင်းသားနေပြန်ဒီမလာပိုင်းပေါ့ဒီသုံးလပိုင်းတည်းကပို့ရတော့ဒီအဲ့ဟိုကရောက်ဆုံးဖြစ်လာနေတာပေါ့နော်
မြောက်မြို့နယ်အတွင်းကပြီးပင်ရင်စစ်ပြေးဒုက္ခသည်စခန်းမှာတော့ပြီးခဲ့တဲ့2022နိုဝင်ဘာလလောက်ကတည်းကတောက်သုံးရီရှားပါတာကြောင့်နီးစပ်ရာကြီးပါဒီကနေတွားရောက်ခတ်ယူပြီးတောက်သုံးနေရပါတယ်။လက်ရှိမှာတော့အဲ့ဒီရေကန်တွေမှာလည်းတောက်သုံးရီခန်းချောင်းမဲ့အနေထားရောက်နေပြီလို့စခန်းတာဝန်ခံဥွှေလအောင်ကပြောပါတယ
်။တောက်သုံးရီကတော့တော်ကြီးခင်းဖြစ်နေ။အခုတောက်သုံးရီဆိုရင်ရာဒီစခန်းပထကံကအခုခံတော့ပြီလေအချောရွာကခံရွာဒီမှာဒါဒီမှာတော်ပြီးခင်တောင်းပါပြီဆိုခံနေရတယ်ဘုရားအချောရွာအချောရွာတွေကလေဒီရေကိုသူ့ပြန်နဲ့သူတောင်းဒီကိစ္စမိုးခွန်ရေချောဖြစ်တယ်နဲ့ဆိုမလုံလောက်ပါလားရှိပြီလေသူတို့အခက်အခဲရှိတယ်ရွာရွာနဲ့ကီစီရုပ်ရွာလို့အခုခံမှာလေးလာပိုင်းဆိုရင်အခုအပန်ဦးလေးတန်ရေကန်ဒီမှာတောင်းလို့ရတဲ့ဒီကန်ဒီမှာဆိုရင်သုံးပေတာဘာလောက်ပဲရှိကြံတော့
စစ်ဘေးဒုက္ခသည်တွေကတော့တောက်သုံးရီအခက်ခဲကိုကူညီမဲ့အလှရှင်တွေကိုမျှော်လင့်နေကြသလိုစစ်ကောင်စီအနေနဲ့လည်းတောက်သုံးရီရရှိရေးထက်သွင်းစဉ်းစားပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တောင်းတဲ့ချီရှိနေပါတယ်။စစ်ကောင်စီဘက်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ပြန်ဖို့တိုက်တွန်းတာတွေရှိပေမဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့လုံခြုံရေးအာမခံချက်မရှိသေးသည်၍အချိန်မီ၍တိုက်ပွဲဖြစ်လာနိုင်တဲ့ဆိုတဲ့စိုးရိမ်စိတ်ကြောင့်နေရက်ပြန်ဖို့ခက်နေကြပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကတော့တရားဝင်အပြစ်ရထားတာမဟုတ်သေးတာကြောင့်စစ်ဘေးဒုက္ခသည်တွေနေရက်ပြန်ဖို့တိုက်တွန်းတာဟာပြည်သူတွေကိုပုံမှုခက်ခဲအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ